ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီအလုံလောက်ပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုလိုက်ပြီးဒီလူတွေထာနေပြန်ရင်မြန်မာဘက်ကထိထိရောက်ရောက်မလုပ်ဘူးလို့လည်းပြောဆိုသွားပါတယ်။ရိုဟင်ဂျာပြဿနာဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေပယ်ဖျက်ပြီးပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးယူနိုင်ရေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အမှုဆောင်ကော်မတီညီလာခံမှာဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ကြီးတင်ပြခဲ့တဲ့အထက်ကနေမတ်သိငီထက်ကအောက်နှုတ်တင်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်းတသန်းတသိန်းကျော်ရှိနေပြီးအကူအညီအထောက်ပံ့တွေကလည်းမလုံမလောက်ဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တာဝန်ကြီးရှာမီအာဆန်ကပြောဆိုလိုက်ပြီးနိုင်ငံတကာဘက်ကအကူအညီတွေထပ်တိုးပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်။
The government with the support of UNHCR, IOM and other international organizations.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံနိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာယုံနဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဆွေနိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုပြည့်မီအောင်လို့ဖြည့်ဆည်းနိုင်ဖို့ခက်ခဲနေပါတယ်။လိုအပ်ချက်ရဲ့39ရာခိုင်နှုန်းပဲပြည့်မီပါတယ်။အကာအကွယ်ပေးထားတဲ့ဒုက္ခသည်တွေရဲ့အချင်းဒီမှာလိုအပ်သလောက်ထောက်ပံ့ပေးနိုင်ဖို့အားလုံးကိုတောင်းဆိုပါတယ်။ဒါအပြင်မြန်မာနဲ့နှစ်ဖက်သဘောတူထားတဲ့ထန်တီပြန်ရေးလုပ်ငန်းစဉ်လက်တွေ့ဖော်ဆောင်နိုင်ဖို့နိုင်ငံတကာရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်။ထန်တီပြန်ရေးအတွက်အထောက်အကူဖြစ်စေမယ့်အခြေအနေမျိုးကိုမြန်မာဘက်ကစိတ်ပါလက်ပါဆောင်ရွက်တဲ့ပုံမတွေ့ရပါဘူး။ဒါကြောင့်မလို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အတွင်းကပြဿနာတွေကိုဆက်ပြီးတော့လေ့ထားကြရမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလက်ရှိကျင်းပနေတဲ့69ကြိမ်မြောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အစည်းအဝေးအတွက်အမှုဆောင်ကော်မတီညီလာခံမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းကလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာတစ်နှစ်ကျော်လာခဲ့ပြီးတဲ့နောက်ဒီပြဿနာကိုဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကအဆိုပြုချက်3ရက်တင်ပြထားတာကိုလည်းတန်အမတ်ကြီးကအခုလိုပြောပါတယ်
။ Myanmar must abolish discriminatory laws, policies and practices.against Rohingyas and address the root causes of forced displacement
ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေမူဝါဒတွေနဲ့ဆောင်ရွက်ချက်တွေကိုမြန်မာဘက်ကအဆုံးသတ်ပယ်ဖျက်ပြီးတော့မောင်းထုတ်ခံနေရမှုတွေရဲ့အကြောင်းရင်းတွေကိုယူသတားအချိန်မီအရေးတူဆောင်ရွက်ဖို့ကပထမချက်ဖြစ်ပါတယ်ဒုတိယချက်ကတော့ရိုဟင်ဂျာတွေယုံကြည်မှုရှိလောက်အောင်လို့အကာအကွယ်ပေးရေးအာမခံချက်ပေးရမှာဖြစ်ပြီးတော့နိုင်ငံသားဖြစ်ခွင့်လမ်းကြောင်းကိုပေါ်ဆောင်ပေးရမှာပါမြန်မာနိုင်ငံတွင်းကအယတားအလုံးကိုကာကွယ်ပေးဖို့အတွက်ဘေးကင်းဇုံတစ်ခုကိုလိုအပ်ရင်ပေါ်ဆောင်ဖို့လိုပါတယ်တတိယချက်အနေနဲ့ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတိုက်တွန်းချက်အရရိုဟင်ဂျာတွေအပေါ်မှာကြမ်းကြုတ်ရက်စက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူပြီးတော့နောက်ထပ်မဖြစ်အောင်လို့ကာကွယ်ပေးဖို့ဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာတင်းရှောင်နေကြရတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာဘက်ကသဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူး။ထိုင်းနေပြည်ရဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူထားတဲ့အပေါ်ကြိုးစားတယ်လို့လည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တာဝန်ကြီးရှာမီအာဆန်ကပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်ပခဖြေရှင်းရေးအတွက်အဓိကကျတဲ့ပြဿနာတွေကိုသတိပြုဖို့လဲကုလသမဂ္ဂကိုသူကတိုက်တွန်းပါတယ်
။ Clearly without a rights based approach only development interventions would not resolve this long standing recurring crisis
အခွင့်အရေးကိစ္စကိုအခြေခံအမဖြေရှင်းမနဲ့ဖွံ့ဖြိုးတိုးတက်ရေးတစ်ခုတည်းနဲ့သာကြောင်းဝင်ဖြေရှင်းမယ်ဆိုရင်တော့အခြေချင်းပြန်ဖြစ်နေတဲ့ကာလရှည်ပြဿနာကြီးကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးရိုဟင်ဂျာလူထုအပေါ်မှာစနစ်တကျခွဲခြားဆက်ဆံနေတဲ့အခြေခံအကြောင်းရင်းကိုထိထိရောက်ဖြေရှင်းရမှာဖြစ်ပါတယ
်ဒီကနေ့ညနေပိုင်းမှာတော့ဂျီနီဗာမှာရခိုင်ရင်းနဲ့ပတ်သက်ပြီးအထူးစည်းဝေးပွဲတစ်ရက်ကျင်းပဖို့လည်းရှိနေပါတယ်ဂျီနီဗာမှာကျင်းပတဲ့ဒုက္ခသည်အရေးညီလာခံမှာတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးလည်းတက်ရောက်နေတာပါဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ဒုက္ခသည်တွေနေရရင်းကိုဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာပြန်နိုင်ဖို့မြန်မာအစိုးရဘက်ကပိုင်းဖြတ်လှုပ်ဆောင်နေတယ်လို့ဝန်ကြီးကပြောဆိုထားပါတယ်ဒါအပြင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်စုံစမ်းအရေးယူမယ်လို့လည်းကတိပြုသွားပါတယ်ရှင်